ဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်လော့ဒေါင်းအပြင်းမထွက်ရတင်းကျပ်ထားတဲ့အမိန့်ကိုအဓိကကြားတဲ့မြို့ကြီးတွေမှာဒီလောက်ကုန်ပိုင်းမှာဖြေလျှော့ပေးတော့မှဖြစ်တဲ့အတွက်ကာကွယ်ဆေးထိုးတာကိုအရှင်မြင့်ဆောင်ရွက်နေတယ်လို့ဗီယက်နမ်အစိုးရကတင်းနာနေတော့မှပြောဆိုပါတယ်။အနောက်ဘက်ကမှဆိုရင်ကျန်းမာရေးဝန်ထမ်းတွေကညလုံးပေါက်ကာကွယ်ဆေးထိုးတာတွေပြုလုပ်ပေးနေပါတယ်။အနောက်ဘက်ကမှပြီးခဲ့တဲ့ဇူလိုင်လကတည်းကအပြင်းမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ကာကွယ်ဆေးထိုးတာတွေကိုကျွန်တော်တို့အနေနဲ့အများဆုံးပြီးအောင်ဆောင်ရွက်ရပါမယ်။ဒါဆိုရင်ကျွန်တော်တို့မျိုးကိုပြန်လဲဖွင့်နိုင်မှာဖြစ်ပါတယ်လို့ဟန်နိုင်းမျိုးတော်ဝင်ကပြောဆိုပါတယ်။ပြီးခဲ့တဲ့ရတ္တတပအကုံပိုင်းမှာတင်လူတသားကျော်လောက်ကိုကာကွယ်ဆေးထိုးပေးခဲ့ပါတယ်။လူဦးရေ6တန်းဒီဘရှိတဲ့ဟန်နိုင်းမျိုးတော်မှာ80ရာခိုင်နှုန်းလောက်ကကာကွယ်ဆေးပထမတလုံးထိုးထားပြီးဖြစ်ပါတယ်။ဒီရတ္တတပအကုံမှာ100ရာနှုန်းအထိထိုးဖို့ရည်ရွယ်ထားပါတယ်။ဟိုချင်းမင်းမျိုးတော်မှာတော့လူဦးရေ65ရာခိုင်နှုန်းကကာကွယ်ဆေးပထမတလုံးထိုးထားပြီးဖြစ်ပါတယ်။ဒုတိယတလုံးထိုးခြင်းကြောင့်ပဲဆေးမလုံလောက်အတွက်မထိုးရသေးသူများပြားရှိပါတယ်။အခုလိုအချိန်မြင့်ဆောင်ရနေပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာရကတော့ကာကွယ်ဆေးထိုးပြီးသူ28ရာနှုန်းသာရှိပြီးအပြည့်အဝထိုးပြီးသူ400နှုန်းပဲရှိပါတယ်။